မြန်မာနိုင်ငံကိုစတင်ဖြတ်သန်းနေတဲ့အပူပိုင်းမုန်တိုင်းတို့ကြောင့်နေရာတော်တော်များများမှာမိုးကြီးနိုင်တဲ့အကြောင်းမိုးလေဝသဌာနကသတိပေးထားတဲ့အကြောင်းပြောပြပါမယ်ကျမအာကန်နှုံးပါတောင်တရုတ်ပင်လယ်မှာဖြစ်ပေါ်ခဲ့တဲ့အပူပိုင်းမုန်တိုင်းတို့ဟာလာအိုနဲ့ပီယန်နာနိုင်ငံတွေကိုဖြတ်သန်းပြီးမြန်မာနိုင်ငံကိုရောက်လာတဲ့အခါတိုင်းနယ်ပြည်နယ်၁၁ခုမှာမိုးကြီးနိုင်တယ်လို့မိုးလေဝသနယ်ဆလပေတာညွှန်ကြားရေးဦးစီးဌာနကခန့်မှန်းထားပါတယ်မိုးကြီးနိုင်တဲ့အတွက်ရေကြီးမှုတွေနဲ့မြေပြိုမှုအန္တရာယ်တွေကိုတတိထားဖို့လိုတယ်လို့လည်းမော်လဝါဒနဲ့ဆလပေတာဌာနညွှန်ကြားရေးမှူးချုပ်တောက်တာကျော်မှုဦးကပြောပါရယ
်ကျွန်တော်တို့ဒီထုတ်ထားတာဒီအချင်းနေနေစားတော့20နှစ်နေတည်ပေါ့နော်တိုင်းဒေသကြီးပြည်နယ်ကြီးမှာတော့ကျွန်တော်တို့နေရာကွက်မိုးကြီးနိုင်တယ်ပေါ့နော်နေရာကွက်မိုးကြီးနိုင်တယ်ဒီရေကြီးတာကျွန်တော်အမြင့်ငယ်ချောင်းငယ်ဒီကတော့အဲ့ဒီဒေသကြီးမှာရှိအမြင့်ငယ်ချောင်းငယ်ဒီကတော့ရေကြီးရှမ်းမှုတွေဖြစ်နေတယ်ပေါ့နော်အဲ့ဒီကတော့ဒီဝန်ထမ်းကြောင့်လို့မိုးကြီးမဲ့ဥစ္စာကျွန်တော်တို့တပိဒီဝတ်သက်နေပြင်းကြမဲ့ဥစ္စာမျိုးတွေသတိပြုလို့ရတယ်နောက်တစ်ခါတော့ကျွန်တော်တို့ကျွန်တော်တို့နောက်ပိုင်းမှာကြုံတွေ့ရတယ်ပြည်ယုံခေးရနေဝန်တရားမျိုးတွေတတိပြုလို့လုပ်ရတယ်ဟုတ်ကဲ့ဒီဝန်တိုင်းကနေမြေထွန်းလာတဲ့ဒီနေ့ဒီတော့အခုတော့ဆိုတော့မြန်မာပြည်စာချက်ကြီးညီထားလို့ရှိပါတယ်နော
်အပူပိုင်းနိုးမောင်တန်းအရှိန်ကြောင့်နေပြည်တော်ရန်ကုန်မန္တလေးမကွေးအေယာဝတီနဲ့တရင်းနိုင်တိုင်းတို့အပြင်ပဲခူးမွန်ကရင်ကယားရှမ်းပြည်နယ်တွေမှာပါမိုးများနိုင်တာကြောင့်နောက်ဆက်သွဲအန္တရာယ်တွေကိုတတိထားဖို့လိုတယ်လို့လည်းမိုးလေဝသနဲ့ဆလဗေဒညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်အပူပိုင်းမုန်တိုင်းတို့ဟာမြန်မာနိုင်ငံကိုဝင်ရောက်တဲ့အခါလေပွေလှိုင်းအဖြစ်ပြောင်းလဲလာမှာဖြစ်တဲ့အတွက်ကြိုတင်တတိပေးဖို့ပြင်ဆင်နေကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလဲလက်ထွန်းကပြောပါရယ
်တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့ဟာကအမှန်တော့ကိုယ့်ဘက်ရောက်တော့လေပွေလှိုင်းပဲဖြစ်တော့မှာလေအဲ့ဒီဟာလေးနဲ့ပတ်သက်ပြီးတော့အမတို့ကဟိုအမတို့ရဲ့ Facebook မှာတော့နည်းနည်းပေါ့နော်အဲ့လိုလေးသတိပြုဖို့လေးပြောထားရှိတယ်အခုအမတို့ကတော့ဒီ TV တို့ဘာတို့မှပြည်သူတွေအတွက်ဆိုပြီးတော့ထပ်ထုတ်ဖို့တော့အခုလုပ်နေတယ်ညီမဟုတ်မြန်မာနိုင်ငံရှေ့တောင်ပိုင်းဒေသတွေကိုလေပွေလိုင်းဖြတ်နိုင်တယ်ပေါ့မိုးစလားတော့အဲ့လိုကြေညာထားတာလေအဲ့လေပွေလိုင်းဖြတ်နိုင်တဲ့တိုင်းဒေသကြီးပြည်နယ်တွေမှာရှိတဲ့ပြည်သူတွေကတော့နေပြိုခြင်းနေရုတ်တရက်ရေကြီးလို့ရှိရင်ဖျက်တဲ့ပြက်ရေပေးဖြစ်နိုင်တဲ့ခြေနေနေပြိုနိုင်တာတွေပေါ့နော်ဒါတွေကိုခရူးဆိုင်ဖို့ပေါ့အဲ့လိုလေးထုတ်ဖို့လုပ်နေတယ်ညီမဟုတ်
ဒီရက်ပိုင်းအတွင်းမြန်မာနိုင်ငံနေရာတချို့မှာမိုးများပြီးရေကြီးမှုတွေကြောင့်လူ9000လောက်ဘေးလွတ်ရာတန်းရှောင်နေရတယ်လို့လည်းဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလဲလက်ထွန်းကပြောပါရယ်ဖြေခဲတဲ့ရက်ပိုင်းတွေမှာတော့လည်းမန္တလေးတိုင်းမိုးကုတ်မှာမိုးများရေကြီးခဲ့ပြီးကမ်းပါပြုံမှုကြောင့်နေအိမ်တချို့ပျက်စီးပြီးလူထိခိုက်ဒဏ်ဆုံးတဲ့အထိဖြစ်ခဲ့ကြောင်းမန္တလေးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမျိုးတေကပြောပါရယ
်ဘလောက်ထိဖြစ်ခဲ့တာလူအသေးပြောက်ကတော့မိုးကုတ်မှာအဲ4ရောက်ပေါ့နော်အဲမိုးရေကြီးကတန်ကြိမ်ကမိုးရချင်းဖြစ်နေတာပေါ့နော်6သန်းမှ6နှစ်ဆိုတော့ရာသီဥပြောင်းလဲဥဖြစ်စဉ်ကအချိန်တိုအတွင်းမိုးရွာသွန်းမှုများတာအဲ့ဒါကျွန်တော်တပြည်လုံးမှာဒီမိုးရင်းကာလမှာတော်တော်များများဖြစ်ပါတယ
်မြန်မာနိုင်ငံအနှာပြေးခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေရှာမှုကြောင့်ပြည်နယ်နဲ့တိုင်းဆက်တက်ခုမှာမိုးများပြီးရေကြီးခဲ့ရာကအိမ်တောင်စု23000ကျော်လူဦးရေ3000နီးပါးရေပေးတိခဲ့ကြောင်းလဲပေးအန်တရဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျမအကနိုရန်ကောင်ကနေသတင်းပေးပို့တာဖြစ်ပါတယ်။